အမေရိကန်နိုင်ငံတွင်းကရွှေ့ပြောင်းနေထိုင်သူတွေအပေါ်အာဟာရဆေးဝါးနေအိမ်စသဖြင့်ထောက်ပံ့ကူညီရေးအစီအစဉ်တွေကိုဖျက်တောက်မဲ့အဆိုပြုချက်တစ်ခုကိုအမေရိကန်ပြည်တွင်းလုံခြုံရေးဝန်ကြီးဌာနကဆင်းနှီးနှောင်းပိုင်းမှာကြေညာလိုက်ပါတယ်။ဒီအဆိုပြုချက်အရဆိုရင်တော့အမေရိကန်ပြည်ထောင်စုကိုလာရောက်အခြေချမဲ့ဒုက္ခသည်တွေအတွက်အခက်ကြုံစေမှာပါ။ရွှေ့ပြောင်းလာသူတွေအနေနဲ့ကိုယ့်ကိုယ်ကိုမိကိုအားထားလာစေဖို့နဲ့ဒီရွှေ့ပြောင်းသူတွေကြောင့်အခွန်ထမ်းအမေရိကန်ပြည်သူတွေအတွက်ဝင်တော့ဝင်ဖို့မဖြစ်စေဖို့အတွက်အခုလိုဆောင်ရတာဖြစ်တဲ့ဆိုပြီးတော့ပြည်ရင်းလုံခြုံရေးဌာနဝန်ကြီး Krishnan Nelson ကပြောပါရယ်ဒီအဆိုပြုချက်ဥပဒေဖြစ်ဖို့ကတော့လွတ်တော်ရဲ့အတည်ပြုချက်တော့ရယူဖို့လိုပါသေးတယ်ဒီအဆိုပြုချက်အရဆိုရင်တော့ရွှေ့ပြောင်းနေထိုင်သူတွေအနေနဲ့အမေရိကန်ပြည်ထောင်စုအတွင်းအမြဲတမ်းနေထိုင်ခွင့် Green Card ရဖို့ပို့ပြီးတော့ခက်ခဲသွားအောင်လည်းလုပ်ထားပါရယ်တူးချင်းရဲ့အသက်အရွယ်ကျန်းမာရေးလူမှုရေးစသဖြင့်ရည်တည်မှုအနေထားရအစိုးရဘက်မှရေရှည်မီခိုနေရမဲ့သူတွေကို public charge လူလူအတွက်ဝင်ပြည့်စေတဲ့လူတွေလို့ဆိုပြီးတော့လူဝင်မှုကြီးကြပ်ရေးအရာရှိတွေကတတ်မှတ်လိုက်လို့ရှိရင်အဲ့လူတွေကိုပြည်ဝင်ခွင့်ကန့်သက်တာဒါမှမဟုတ်အမြဲတမ်းနေထိုင်ခွင့်ပေးဖို့ကန့်သက်တာတွေလုပ်နိုင်တယ်ဆိုတဲ့စီးပင်းကအမေရိကန်မှာမူလကရှိပြီးသားပါဒါဟာအမေရိကန်ပြည်ထောင်စုကိုဝင်ရောက်လာပြီးတော့အစိုးရထောက်ပံ့ယူထားတဲ့လူတိုင်းအတွက်တော့အကျုံးမဝင်ခဲ့ပါဘူးဒါပေမဲ့လည်းခုစီးပင်းသစ်အရဆိုရင်တော့ public charge တတ်မှတ်မှုကပိုကျေပြန့်လာပြီးတော့အစိုးရထောက်ပံ့ယူမဲ့သူတွေအတွက်ပါအကျုံးဝင်လာပါတယ်ဒီစီမင်းသက်ကိုအသေးစိတ်ကိုတော့လာမဲ့သတင်းပတ်တွေအတွင်းမှာတရားဝင်ချပြမှာဖြစ်ပြီးတော့လူလူအနေနဲ့ရက်60အတွင်းမှာဒီပေါ်မှာသဘောထားမှတ်ချက်တွေပြဖို့ကြဖို့ကိုလည်းအစိုးရကတောင်းခံထားပါတယ်ခင်ဗျာ